ထိုင်းနယ်ဇက်တီကနေနေ့စဉ်ဝင်ရောက်လာတဲ့အထောက်ထားမဲ့တွေနိုဝင်ဘာလ၁ရက်တွင်ခုနှစ်ထောင်ကျော်ဖမ်းမိခဲ့ပါတယ်ဒီထက်ကအများစုကမြန်မာနိုင်ငံသားတွေပါဒီနောက်ထိုင်းမြန်မာနယ်ဇက်တီကနေနောက်ထပ်ဝင်ရောက်လာသူတွေကိုလည်းနေ့စဉ်ဖမ်းမိနေတာကြောင့်လူကုန်မှုတွေလက်နက်မှုတွေမှုရေးစေဝါမှုတွေနောက်ဆက်တွဲဖြစ်လာနေတဲ့အတွက်လုံခြုံရေးကိုပုံမတင်ကျပ်စွာထိန်းချုပ်ဖို့အတွက် ဒီဝင်လာမဲ့ရှေ့ပြောင်းအလုပ်သမားတရားမဝင်ရှေ့ပြောင်းအလုပ်သမားအပြင်နောက်ဒီမူရစေဝါနောက်ပြီးတော့ဒီလက်နက်ဖန်ရလေလက်နက်မဟုတ်ဘူးစားလဲဒါလည်းပါတယ်အဲဒီရဲတရားဝင်ခိုးဝင်တဲ့ခံခိုးဝင်တဲ့ထဲမှာပါခဲ့တဲ့လူတွေမှာလူကုန်ကူးခံတဲ့အဖြစ်တွေရောက်လာတယ်ဆိုရင်သူတို့ခိုင်းမှလက်ရှိရလူကုန်မှုတရားကဒုတိယအဆောင်ကြီးဖြစ်နေတော့အဲ့အနေထက်ကြမှာထက်ကြမှာဖြစ်မခံနိုင်ဘူးလေ
ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့တရားတူစောင့်ကြည့်အစဉ်ထဲမှာရှိနေတာပါ ਨੇ ဇက်ကနေအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတာတွေတရားမဝင်လူကုန်ကူးမှုတွေကြောင့်နောက်ထပ်လူကုန်ကူးမှုအစိုးဆုံးနိုင်ငံအဖြစ်စီးရင်ဝင်သွားမှာကိုထိုင်းအစိုးရကစိုးရိမ်ပူပန်မှုတွေရှိနေပါတယ်နိုဝင်ဘာလ19ရက်နေ့ကလည်းချင်းမိုင်ပြည်နယ်ဖမ်းမြို့နယ်ထဲမှာကား3စီးနဲ့ဝင်လာတဲ့အထောက်ထားမဲ့မြန်မာတွေကိုလည်းဖမ်းမိခဲ့တယ်လို့ကချနပူရီပြည်နယ်ထဲမှာလည်းယာနဲ့ချီရှိတဲ့အထောက်ထားမဲ့တွေဒီအပိုင်းတွေမှာပဲထပ်ပြီးဖမ်းမိခဲ့ပါတယ်နိုဝင်ဘာလအတွင်းမှာလည်းအော်တိုဘာလာထက်တရားမဝင်မြန်မာတွေဖမ်းမိတာပုံများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ဒီကာလအတော်အတွင်းမှာဟာဟုတ်တယ်။အဲဒီကုနာပြောတဲ့အာနှုံးကတော့ပို့ပြီးတော့များတဲ့သဘောရှိတယ်။သူတို့စက်တင်ဘာတော့ဆို၄တောင်လောက်ရှိတယ်ဗျာ။ပြီးရင်ဒီဟိုကအော်တိုဘာကျတော့နှစ်ဆတိုးနှစ်ဆကျော်ကျော်ကိုတိုးလာတယ်။တိုးလာတဲ့အချိန်မှာဒီအခုကျွန်တော်နိုဝင်ဘာလထဲမှာတော့ဒါအခုတော့လောလောဆယ်တော့အဆုံးတော့မတတ်သေးဘူး။တိုးတော့နိုဝင်ဘာလထဲမှာကအဲဒီအော်တိုဘာလာတဲ့ကိုပုံများမဲ့တဘောဖြစ်နေတာပေါ့နော
်ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံရဲ့အတွင်းပိုင်းနယ်မြေတွေမှာဇက်တိုက်ပိတ်ဆို့တားဆီးဖို့တရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းလုပ်သမားတွေနဲ့တူပါလာတဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ဝိရစေဝါနဲ့လူပုံကူးမှုတွေကိုလည်းတားဆီးနိုင်ဖို့အတွက်ညွှန်ကြားထားပါတယ်ရှင်